ချင်းပြည်နယ်ဖွဲ့ရင်းနဲ့တိုက်ပွဲပြင်းနေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်တဲကလုံတဲ့ချွေးရွာကပြည်သူစေယုံပေါ်စစ်ကောင်စီပုံကျဲတိုက်လို့ကျမိုင်ဝန်ထမ်းနှုတ်နဲ့စေကူသားမှုခံယူနေတဲ့အရတား၅ဦးစုစုပေါင်း၈ဦးသေဆုံးပြီး၄ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ချင်းကာကွယ်တပ်တွေစုပေါင်းထားတဲ့ချင်းပြည်နယ်ဖွဲ့စစ်စင်ရေးထိုးစစ်ဆင်နေတဲ့ချင်းပြည်နယ်မင်းတပ်နယ ်ဒီအချိန်လေးရန်ကုန်ကသတင်းပေးပို့လာတာကိုမဆုမုံပြပြပေးပါအောင်ခင်ဗျာ
စစ်စင်ရေးတဲ့အနေနဲ့ချင်းညီနောင်အဖွဲ့ရဲ့နိုဝင်ဘာလ9ရက်နေ့ကလေးကစတင်လိုက်တဲ့ချင်းညီနောင်စစ်စင်ရေးမှာမင်းတပ်မျိုးနဲ့ဖလန်းမျိုးမြို့ပေါ်ကစစ်ကောင်စီစခန်းတွေကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတဲ့တိုက်ပွဲတွေမှာနေစဉ်ဆိုသလိုပြင်းထန်နေတာဖြစ်ပါတယ်။ချင်းပြည်နယ်မင်းတပ်နဲ့ဖလန်းမျိုးပေါ်မှာရှိနေတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းတော်လှန်ရေးပူပေါင်းတပ်ဖွဲ့ကတိုက်ခိုက်ရှင်းထုတ်နေတဲ့အခြေအနေကိုတော့ချင်းညီနောင်အဖွဲ့ရဲ့ပြောခွင့်ရှိသူစလိုင်းရောမန်က VOA ကိုပြောပြပါတယ်။
ဒီမှာတော့နေ့စဉ်နဲ့ရက်တိုင်းရက်တိုင်းမှာထိတွေ့မှုတွေရှိတယ်တိုက်ပွဲတွေတောက်လျှောက်ဖြစ်နေပါတယ်ဒါကမြို့ပေါ်မှာရှိတဲ့စစ်ကောင်စီစခန်းတွေကိုလုံလိုက်လိုက်တိုက်ခိုက်နေတာရှင်းထုတ်နေတာဆိုတော့တိုက်ပွဲတွေရှိနေလို့ပဲလေကြောင်းတိုက်ခိုက်မှုတွေရှိနေတာလို့ပြောလို့ရပါတယ်ဘယ်လိုပြောမလဲလေကြောင်းပစ်ကူနဲ့အသေးအတန်ခုခံကာကွယ်နေတဲ့သဘောမျိုးပါခင်ဗ
ျမင်းတပ်မျိုးနဲ့ဖလန်းမျိုးမှာဒီကနေ့အထိစစ်ကောင်စီနဲ့ချင်းညီနောင်ပူးပေါင်းတပ်တို့ကြားနှစ်ဖက်တိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလည်းလေကြောင်းကနေဘုံကျဲချပြီးတော့အပြင်းထန်ခုခံတိုက်ခိုက်နေတယ်လို့ချင်းညီနောင်အဖွဲ့ကပြောပါတယ်မျိုးပေါ်ကစစ်ကောင်စီတပ်စခန်းတွေတစ်ခုပြီးတစ်ခုသိမ်းယူနေပြီးတော့တိုက်ပွဲအတွင်းမှာအောင်မြင်မှုရရှိပါတယ်လို့ချင်းညီနောင်အဖွဲ့ရဲ့ပြောခွင့်ရှိသူစလိုင်းရောမန်ကပြောပြပါတယ်
မျိုးတို့မှာတိုက်ပွဲတွေဖြစ်နေတယ်မင်းတပ်မျိုးပေါ်စစ်ကောင်စီစခန်းတွေတစ်ခုပြီးတစ်ခုကျွန်တော်တိုက်ခိုက်သိမ်းယူနေတယ်အောင်ပွဲတွေရနေတာရှိတယ်ပေါ့နော်ဘယ်လိုမျိုးအောင်ပွဲဘယ်လောက်ရတယ်ဘယ်လိုရတယ်ဆိုတာကျွန်တော်နောက်ပိုင်းမှာကျွန်တော်တို့ချင်းညီနောင်ရဲ့တရားဝင်တင်းထုတ်ပြန်ခြင်းတွေသူထုတ်ပြန်တော့ကိုရှိတယ်ပေါ့နော်ဒီနေ့ပြင်တိုက်ပွဲကိုလေကြောင်တိုက်ခိုက်မှုတွေကတင်းအသေးစိတ်ကိုလည်းနောက်ကြမှာထုတ်ပြန်ဖို့တော့ရှိပါတယ်ခင်ဗျ
မင်းတပ်ဖလန်းတဲ့ဟာခါမြို့နယ်ကိုအဓိကစစ်ကောင်စီဘက်ကအပြင်းထန်လေကြောင်ကနေဘုံကျဲတိုက်ခိုက်နေတာပါတိုက်ပွဲဖြစ်ွားတဲ့နေရာတင်တာမကပဲနဲ့တိုက်ပွဲမရှိတဲ့ကျေးရွာတွေကိုပါစစ်ကောင်စီကနေ့စဉ်ဆိုသလိုဘုံကျဲတိုက်ခိုက်နေတာလို့ခေါနုတုံချင်းသတင်းဌာနရဲ့အက်ဒီတာကိုရောဘတ်ကလည်း VOA ကိုပြောပါတယ်
။ဒီကတော့အခုလက်ရှိမှာချင်းပြည်နယ်မှာဒီမြို့သုံးမြို့ပေါ့နော်ဆိုအဓိကစစ်ကောင်စီကနေလေကြောင်းတိုက်ခိုက်မှုတွေအကြီးကျယ်လုပ်နေတာပေါ့နော်မင်းတပ်ရဲ့ဖလန်းရဲ့ဟာခါနဲ့ထန်လန်ကြားပေါ့နော်ဆိုအဲ့ဒီတာသုံးနေရာကိုအဓိကလေကြောင်းတိုက်ခိုက်မှုလုပ်တာပေါ့နော်ဆိုတော့ပြီးခဲ့တဲ့နိုဝင်ဘာ25ရက်နေ့စပြီးတော့ဖလန်းဘက်မှာတော့လေကြောင်းတိုက်ခိုက်မှုတွေလုပ်လာတယ်ဆိုတော့အဲ့မှာ VAR ကြီးဟောသူတို့ဘုံကျဲတယ်လေကြောင်းကနေဘုံကျဲပြီးတော့ဒီဘာသာရေးစောက်အုံနဲ့နေအိမ်ငါလုံးလောက်ပျက်စီးသွားတာပေါ့နော်အေးအဲ့ဒီအပြင်ကိုဒီ VAR ကြီးဟောမှာရှိတဲ့ဒီရီအားလက်စစ်ပေးစက်ယုံပေါ့နော်အဲ့ဒါလည်းဘုံကျဲခံရလို့ပျက်စီးသွားတာပေါ့နော်ဆိုတော့နောက်တနေ့နိုဝင်ဘာ26ရက်နေ့မှာဒီဖလန်းမြို့နယ်ထဲမှာပဲဖလန်းမြို့ကနေမိုင်20လောက်กว่าတဲ့ဒီလူသေးရွာဆိုတာရှိတယ်။အဲဒီလူသေးရွာရဲ့ဒီကျမ်းမာရေးဌာနပေါ့နော်စီပေးခန်းကိုစီကောင်စီကနေချက်ပြီးတော့ပုံကျဲတယ်ပေါ့နော်။အဲဒီမှာဒီကျမ်းမာရေးဝန်ထမ်း2ယောက်ရဲ့ပြီးတော့စီကူတာမှုခန်းယူနေတဲ့ရဲသားပြည်သူ5ယောက်ပေါ့နော်အားလုံးစုစုပေါင်း9ယောက်တည်ဆုံခဲ့တာပေါ့နော်။အဲဒီပြင်ကိုအဆောက်အုံလေးနေအိမ်လေး6လုံးလောက်ပျက်စီးခဲ့တာပေါ့နော်
တိုက်ပွဲဖြစ်ပွားတာမရှိဘဲနဲ့နိုဝင်ဘာလ25ရက်နေ့ကဖလန်းမြို့နယ်ကဘားကျေးရွာနဲ့26ရက်နေ့မှာတော့လုံသေးကျေးရွာပြည်သူစေယုံနဲ့နိုဝင်ဘာလ28ရက်နေ့မှာတော့ကျဲမွန်ကျေးရွာကိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာပါနိုဝင်ဘာလ26ရက်နေ့ကဖလန်းမြို့ပေါ်ကနေမိုင်20လောက်ဝေးတဲ့လုံသေးကျေးရွာကပြည်သူစေယုံကိုလေကြောင်းကနေဘုံကျဲတိုက်ခိုက်လို့ကျန်းမာရေးဝန်ထမ်း2ဦးနဲ့စေကုသမှုခံယူနေတဲ့အရဲသား5ဦးစုစုပေါင်း9ဦးသေဆုံးပြီးတော့4ဦးဒဏ်ရာရရှိခဲ့တယ်ဆိုတာကိုချင်းသတင်းဌာနရဲ့အက်ဒီတာကိုရောဘတ်ကပြောပြပါတယ်ဟာခါမျိုးနဲ့ထန်တလန်မျိုးကြားမှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းပြည်ကောင်စီပူပေါင်းတပ်တွေကစခန်းသိမ်းတိုက်ပွဲဖြစ်နေပေါ်ဆောင်နေပြီးတော့ချင်းပြည်အစိုးရပူပေါင်းတပ်တွေကနိုမာလာ22ရက်နေ့ကနေစပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ဒါအပြင်နိုမာလာ28ရက်နေ့မှာဟာခါနဲ့ထန်တလန်မျိုးကြားမှာအကြိမ်50ထပ်မင်းဘုံကျဲချခဲ့တယ်လို့ခေါနုတုံချင်းသတင်းဌာနအက်ဒီတာကိုရောဘတ်ကပြောပြပါတယ်
။ထန်တလန်ကြားကူပဲစစ်ကောင်စီကအကြိမ်ပေါင်း50လောက်ပေါ့နော်။လေကြောင်းကနေတိုက်ခိုက်တာကိုကျွန်တော်တွေ့ရတာပေါ့နော်ဒီရက်ပိုင်းကတော့စစ်ကောင်စီက ကျွန်တော်တို့တည်တလို့ဆိုရင်တော့မြေပြင်မှာအထိနာနေတယ်ဖလန်းနဲ့မင်းတပ်မှာမြို့သိမ်းစစ်စင်ချင်းညီနောင်ဖွဲ့တွေကပေါ်ဆောင်နေတယ်ဆိုတော့ဟာခါထလန်ကြားမှာလည်းဒီချင်းလန်းကောင်စီဘက်ကနေစစ်စင်ကြီးပေါ်ဆောင်နေရပေါ့နော်ဆိုတော့အဲ့မှာစစ်ကောင်စီကအထိနာနေတာအဲ့ဒါကြောင့်စစ်ကောင်စီကလေကြောင်းကနေပူပြီးတော့တိုက်ခိုက်လာတာကိုကျွန်တော်တွေ့ရတာပေါ့နော်
လုံသေးကျေးရွာကပြည်သူစေယုံဘုံကျဲခံရပြီးတော့အပြစ်မဲ့အရသားတွေတေဆုံးရတာနဲ့ပတ်သက်လို့ဝန်내ကြောင်းအခုလိုမျိုးအပြစ်မဲ့ပြည်သူတွေအားထားရတဲ့ပြည်သူစေယုံကိုရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်တာကတော့စစ်ရာဇဝတ်မှုကိုကျူးလွန်တာဖြစ်တဲ့အတွက်ပြင်းထန်စွာရှုံချပါတယ်လို့ချင်းပြည်အစိုးရကနိုမာလာ28ရက်နေ့ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးတော့အပြစ်မဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုနေ့စဉ်နဲ့အမျှချိမ့်ချောက်တဲ့အပြင်လူမျိုးတုံးတက်ဖြတ်မှုတွေကိုရက်ဆက်စွာကျူးလွန်နေတယ်ဆိုပြီးပြောဆိုထားပါတယ်။ချင်းပြည်နယ်အတွင်းကတိုက်ပွဲအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီရဲ့ချင်းပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူအတွင်းမှုဦးအောင်ချိုကို VOA ကဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိသလိုစစ်ကောင်စီဘက်ကလည်းဒီကိစ္စနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။